မတမ်းမဆွမ်းအိုလံပစ်အပြေးသမားအော့စကာပစ်စတိုရီယပ်စ်ကသူ့ရည်စားဖြစ်သူရီဗာစတင်ကမ်ကိုတနက်နေ့ပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးထွက်ဆိုချက်တွေဟာမှုကင်းဖြစ်ပွားရာနေရာမှာရဲတွေရဲ့တွေ့ရှိချက်တွေနဲ့ကိုက်ညီနေတယ်လို့တောင်အာဖရိကမှုကင်းဆိုင်ရာစုံစမ်းစစ်ဆေးသူတူကဗိုလ်တပူးနေမှာပြောကြားလိုက်ပါတယ်။တကဘာလုံးကစိတ်ဝင်စားနေကြတဲ့ဒီမှုမှာသူ့ကိုအာမခံပေးဖို့အတွက်ဒုတိယနေ့အဖြစ်တရားရုံးကြားနာခြင်းအတွင်းသူ့ရဲ့ရှေ့နေရဘက်ကမင်းမြန်းချက်တွေကိုကြည့်ပြီးဆုံတော့ဟဲလ်တန်ပိုတာကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကြားနာမှုကိုကျက်သပရင်းနေမှာဆက်လက်ပြုလုပ်မှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ကျက်သပရင်းနေကပြစ်ခတ်မှုဟာသူ့ရေးစားကိုတပ်ဖြစ်ဖို့အတွက်ရည်ရွယ်ချက်မရှိဘဲတခိုးဝင်လာတယ်လို့ထင်ပြီးပြစ်ခတ်ခဲ့တာဖြစ်ကြောင်းအော့စကာပစ်စတိုရီယပ်စ်ကအခိုင်အမာပြောဆိုနေချိန်မှာပဲအစိုးရရှေ့နေတွေကတော့ဒီပြစ်ခတ်မှုဟာကြိုတင်ကြံစီတပ်ဖြတ်မှုဖြစ်တယ်လို့ပြောနေကြတာပါ reverse thinking ရဲ့ကိုခန္ဓာမှာတစုံတရာကျူးလွန်မှုကြောင့်ခုခံကာကွယ်ထားတဲ့လက္ခဏာမျိုးမတွေ့ရဘူးလို့တရားခန်းရဲ့ရှေ့နေ Barry Rocks ရဲ့ပြောဆိုချက်တွေကိုဘိုးသားကသဘောတူပါတယ်အစိုးရရှေ့နေရဲ့မေခွန်းထုတ်တာကိုအရင်ဖြေကြားမှုတွေမှာတော့မျက်မြင်သက်သေတယောက်က Oscar Pistorius ရဲ့နေအိမ်ကနေအမျိုးသမီးတူရဲ့အော်ဟစ်တန်းတော့မှာတနတ်တန်းတစ်ချက်နဲ့နောက်ထပ်တနတ်တန်းတွေကိုကြားခဲ့ရတယ်လို့ပြောဆိုခဲ့တယ်လို့တနတ်နဲ့ပြစ်ခတ်တန်းတွေမကြားရခင်တနားကြီးလောက်မယမနာရံဖြစ်နေတဲ့တွေပါကြားခဲ့ရတယ်လို့တက်တဲ့ထွက်ဆုံမှုတွေရှိကြောင်းအစိုးရရှေ့နေကပြောပါတယ်ဒီတက်တဲ့နဲ့ပတ်သက်ပြီးယုံကြည်ရမှုအတိုင်းအတာကိုတရားခန်းရဲ့ရှေ့နေကမေးခွန်းထုတ်ခဲ့ပြီးတက်တဲ့ပြောတဲ့တနက်ပြစ်ခတ်ချက်အရေးအတွက်ဟာလွဲမှားနေကြောင်းနဲ့တနက်တန်ကြားရတယ်လို့ပြောတဲ့တက်တဲ့ဟာပေ2000နီးပါးအကွာမှာရှိနေတာမို့ဒါဟာကြားလို့တဲ့အကွာဝေးမဟုတ်ဘူးလို့ဆိုပါတယ်